တဘုတ်ကျဆုတ်တွေးလာတဲ့ညီသိန်းညာသိန်းမှုတွေတဲ့တက်ကဆွန့်လိုက်ပေမဲ့မြေပြံမပေးပဲရောကြီးပေးဖို့စီစဉ်တာမျိုးရောတင်းထားတဲ့မြေကိုတက်ကဆက်ရုံကိုလွှဲလိုက်တာမျိုးလဲရှိနေပါတယ်။ရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ကမြေတွေကိုတက်ကဆွန့်လိုက်ပေမဲ့တိုင်းဆိုရကမြေပြံမပေးပဲရောကြီးပဲပေးဖို့စီစဉ်ပါတယ်။ရှမ်းပြည်နယ်ကြည်တိမြို့နယ်မှာတော့တက်ကတင်းထားတဲ့မြေကိုဆက်ရုံကိ 2014နှစ်မှာတက်ကစွန့်လိုက်ပေမဲ့ညီစာရိုကြီးပဲပေးဖို့ဒီနေ့အောက်တိုဘာ19ရက်နေ့မှာဆွေးနွေးပါတယ်တိုင်းနယ်ခရိုင်အုပ်ချုပ်ရေးမှူးရင်းနဲ့ရန်ကုန်မြို့တော်စီပင်ပါရရေးကော်မတီဖွဲ့ဝင်တွေကမင်္ဂလာရုံမြို့နယ်လွတ်တော်ကိုယ်စားလှယ်ရီနဲ့တောင်သူကိုယ်စားလှယ်ရီကိုခရိုင်အထွေထွေအုပ်ချုပ်ရေးရုံးကိုခေါ်ယူဆွေးနွေးတာပါအဲ့ဒီနေရာမှာအစိုးရစီမံကိန်းရှိမှရော်ကြီးပေးလို့ရတယ်လို့ဒီကိစ္စကိုလက်သက်မခံလို့တဲ့မင်္ဂလာရုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်လှိုင်ဝင်းကပြောပါတယ်
တန်ကြီးဝကုန်းတို့အောက်ကျန်ကုန်းတို့မှာကြတော့အစိုးရနေပြီးတိုင်တလုံးမရှိဘူးဟာစီမံကိန်းတွေတလက်မှမရှိဘူးအရင်တော့တက်မတော်ကတိတ်နေတော့တက်မတော်ကူတိုင်းဒီသူ့ရောက်ပြန်ပြွဲလိုက်ပေါ့အဲ့တော့အဲ့ဒါအပေါ်မှာကျွန်တော်တို့ရိုကြီးဆိုတာမျိုးကနိုင်ငံတော်ရဲ့မူဝါဒမဟုတ်တဲ့အတွက်လက်မခံဘူးဒီကဘာဝင်ဟိုဘန်းချမ်းနဲ့ဒီဘက်ချမ်းပဲအမှတ်သုံးလမ်းမှာဈေးမှာရှိနေခါကျတော့မီဒီယာတန်ကြီးတွေတားအတက်နေဆိုတော့ဒီအပေါ်မှာလူချင်းနဲ့လူတွေအများကြီးရှိ
တက်တီဆော့ဖို့နဲ့တိုက်ရိုက်ကတည်းဆိုပြီးတောင်သူ90ကျော်ပိုင်ဆိုင်တဲ့မြေတွေကို1992ခုနှစ်တုန်းကတိုင်းရဲ့ဂျင်းကရော်ကြီးလုံးဝမရခဲ့ဘူးလို့လဲတောင်သူတွေကပြောပါတယ်။ဒါကတော့ရန်ကုန်တိုင်းကအခြေအနေဖြစ်ပြီးမန္တလေးတိုင်းမှာမြေယာအမှုကင်းအရှုပ်ထွေးဆုံးဖြစ်တဲ့မြေမျိုးကပြင်ဦးလိန်မျိုးမှာ1995-96လောက်ခရဲကတင်ထားတဲ့မြေကြီးက4800နီးပါးကိုတော့တိုင်းဒေသကြီးအစိုးရအဖွဲ့ကအောက်တိုဘာ31ရက်နေ့မှာပြန်လည်လွှဲပြောင်းပေးပါတယ်။သမဝရမဦးစီးဌာနကနေအဲ့ဒီကာလကနမဲကျော်ချစ်စုပင်စီမံကိန်းအတွက်မြေသိမ်းယူခဲ့ပြီးနောက်ပိုင်းစီမံကိန်းကလည်းမအောင်မြင်တောင်သူတွေလည်းမြေမဲ့ရာမဲ့ဘဝရောက်ရပါတယ်။နောက်နှစ်20ကျော်မှတိမ်းထားတဲ့မြေတွေကဧက4500ကိုတောင်သူတွေစီပြန်ပေးလိုက်တာပါ။ဒီမြေတွေပြန်မလွှဲခင်အောက်တိုဘာ28ရက်နေ့မှာမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မိမျိုးမှာပြောသွားတာက
ပေါ်နေနေပြောမယ်ကျွန်တော်ပြရပါတယ်အောက်ချီမှာပတ်စံပေးနေတာသိနေစရာကိုကျွန်တော်ပြနေတာခဲကမတိုင်ရနာမည်လည်းခင်ဗျားတို့တိုင်နေကြီ
းမြေယာလုပိုင်ခွင့်ရဖို့တောင်သူတွေအောက်ချီမှာမွေပီးနေရတာကိုတိုင်းဒေသကြီးဝန်ကြီးချုပ်ကိုယ်တိုင်ထုတ်ဖော်ပြောရတဲ့အခြေအနေရောက်နေတာလည်းဖြစ်ပါတယ်မင်းမျိုးမှာစစ်တပ်ကတင်ထားတဲ့မြေတွေကိုပြန်လဲပေးပြီးတဲ့နောက်ရှမ်းပြည်နယ်ဟိုပုံးမှာရှိတဲ့ပင်ပက်အမှတ်နဲ့တမဏိဆက်ယုံကရှမ်းပြည်နယ်ကျေးစီမြို့နယ်မှာကြောင်မီသွေးတူးဖော်ဖို့စီစဉ်တာကိုဒေသခံတွေကအောက်တိုဘာလ22ရက်နေ့မှာကန့်ကွက်လိုက်ပါတယ်။ကျေးစီမြို့နယ်ကမြေတွေကိုစစ်တပ်ကသိမ်းယူထားတာဖြစ်ပြီးမင်းမြို့မှာတပ်ကသိမ်းခဲ့တဲ့မြေတွေကိုတောင်သူတွေလက်ပြန်လွှဲပေးပေမဲ့ကျေးစီမှာတော့ပြန်လွှဲမပေးတဲ့အပြင်ရန်ကုန်တိုင်းမှာလို့ရောက်ချေးပေးဖို့စီစဉ်တာမျိုးလည်းမဟုတ်ဘဲစစ်တပ်ကစက်ရုံကိုမြေလွှဲပေးလိုက်တာပဲဖြစ်ပါတယ်။ဒါကိုဒေသခံဆိုင်အောင်ထွန်းက
ဒီအချိန်လုံးကချက်လေးချက်နဲ့ဒီတာတင်းလေးချမ်းတော့တရတင်းလိုက်တော့ပေါ့အဲ့ဒါနေစလာပေါ့နော်ဟိုကတက်နေပြီဆိုတော့တိုးချက်နေပြီဆိုတော့တင်းလိုက်တာညကိုကတရဟိုကတစ်ခုခုကြီးဟိုပြန်လွှဲလိုက်ပြီကိုဒီတက်ကိုလည်းလွှဲမယ်လို့ပြောတယ်ကခုန်ပြီးချက်ရပြီပေါ့နော်အဲ့လိုနဲ့သူတို့ကဓာတ်တူမလို့ဗျ
တင်ပက်ဆက်ယုံကတူဖော်မဲ့ကြောင်မီသွေးတွင်းဧရိယာထဲမှာခြေတိမျိုးနယ်ကရက်ရွာ90ကျော်ကလူ18000အားထားနေရတဲ့နှစ်ဟင်ချောင်းရှိပါတယ်။စစ်ဆိုးရလက်ထက်2009ခုနှစ်မှာခမရ131ဟာကြောင်မီသွေးတူဖော်ခွင့်ရရှိသွားတယ်လို့ခြေတိဒေသခံတွေကအောက်တိုဘာ22ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တင်းလိုက်တဲ့မြေဧက9000ကျော်တဲ့ကမှလင်းမြေဧက80လောက်ကျဲရွာသား55ရောက်ကိုရောကြီးမယူမနေရယူခိုင်းတဲ့အကြောင်းကိုလည်းဆိုင်အောင်ထုံးတာပဲ
။နာဝတာဆွေးရပါတော့။တိတ်နေပါဗျာမိရ။2009ကျတော့လယ်မြေတွေရောကြီးကြီးတယ်ဗျာ။သမီးတွေဣရိယာပေါ့နော်။လယ်မြေဣခိစေလောက်လာရောကြီးကြီးတယ်ဗျာ။ပြာဓမ္မပြေးတာဗျာ။တကွက်ကို2000နဲ့ပြေးတာဗျာ။ကမ္ဘောစာတိုင်းစင်နကာတူးလူအောင်ဗျာ။ဒီကုန်မီတွေကထုတ်မယ်ဆိုမှခွင့်ပြုချက်ရပြီပေါ့နော်။အဲအဲ့လိုနဲ့ရတူမလို့ဗျ။ရဟန်းကြီးကတော်တားလာဗျ။မတူနဲ့ဆိုရင်မှတော်တားလာ။အဲ့ဒါနဲ့လူထုဆန္ဒဖို့တော့ဘွားဖြစ်လာတာဗျ။ကန့်ကွက်တဲ့ဘွားပေါ့နော်။2006 22ရက်9လပိုင်းဗျ
။ခြေသီးဒေသခံတွေရဲ့ထုတ်ပြန်ချက်မှာ မြမစီးပွားရေးဥပိုင်ကုမ္ပဏီလိမ့်မီတက်ဟာကမ္ဘောဇဖွံ့ဖြိုးရေးကုမ္ပဏီဆိုလင်ယောင်ကုမ္ပဏီစိန်နဂါကုမ္ပဏီယူဝေယံကုမ္ပဏီနဲ့မွေးရီပလဲကုမ္ပဏီတွေကိုမိုင်းကောင်ကြေးရဦးစုမှာကြောင်မီသွေးတူဖို့ပို့ခွင့်ပြုချက်တစ်စောင်ချက်သိန်းတစ်ထောင်နဲ့2015မှာချထားပေးတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်နောက်တစ်နှစ်မှာကုမ္ပဏီတွေကလာတူဖို့ချိန်မှာရရွာကကန့်ကွက်တာလည်းဖြစ်ပါတယ်။ခု2018မှာတော့ကုမ္ပဏီတွေမဟုတ်တော့ပြန်မယ်ဒိတ်ရိုက်လာတူဖို့မဲ့သဘောတက်ရောက်သွားပါတယ်ရှင်။